Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့စီစဉ်တွေတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။ဣရွေနိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လဲသိမ်းယူဖို့ဒီထိုးစစ်ဆင်နေတာမှာမိုဆူးမြို့အပြင်ဘက်ကကြေးရွာတချို့ကိုပြန်လဲသိမ်းပိုက်ထားနိုင်ပြီလို့ဣရွေတပ်ဖွဲ့တွေနဲ့ခါလက်နက်ကိုင်တပ်ဖွဲ့တွေကပြောပါရယ်။တခါအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြေဆွပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်ကတဆင်မွန်ပြည်နယ်ထဲကိုတရားမဝင်ခိုးဝင်လာသူလို့ယူဆရသူလူအချို့ကိုတာဝန်ရှိသူတွေဖမ်းမိထားပါရယ်။
သူကားနဲ့ပေါ်လာခဲ့တယ်ကြာလိုက်ထွက်ကားနဲ့ပေါ့သူခေါ်လာခဲ့တယ်ပေါ့မလေးကြီးသူပို့ပြဲဆိုတဲ့တရေလို့လောက်တာဒီရေးကြည့်
မော်လမြိုင်မြို့ရဲတပ်ဖွဲ့မူယုံကရဲမှုအောင်မြင်ပါရှင်ပြေဆုံးကုန်တော့မကြခင်ကြမှာပါဒါအပြင်ရခိုင်ပြည်နယ်ရင်းလုံချုံရဲနောက်ဆုံးအခြေအနေအတူစကိုင်းတိုင်းထဲမှာဖန်စီခံတစ်ချောတဲ့အလုပ်သမားတွေရုံးထုတ်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ဣရက်နိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့ဣရက်တပ်ဖွဲ့တွေနဲ့ခါလက်နက်ကင်တပ်ဖွဲ့တွေထိုးစစ်ဆင်နေကြတာနဲ့အမျှမိုဆူးမြို့အပြင်ဘက်ကကြေးရွာတချို့ကိုပြန်လည်သိမ်းယူထားနိုင်ပြီလို့သူတို့ကပြောပါရယ်အမေရိကန်ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းအကူအပြင်ဆူနီမျိုးနွယ်စုတပ်ဖွဲ့တွေရောရှီယာပြည်သူစစ်တပ်ဖွဲ့တွေပါပါဝင်ပြီးဒီကနေ့ဒုတိယမြောက်နေ့ဆက်လက်ထိုးစစ်ဆင်နေကြတာပါအခုချိန်ထိကတော့မြို့အပြင်မှာပဲတိုက်ပွဲတွေဆက်ဖြစ်နေပါရယ်ပထမနေ့မှာကိုပဲမြို့ရဲ့ဒီနယ်နိမိတ်စတူယန်ကီလိုမီတာ200လောက်ကိုတည်ယူနိုင်ခဲ့တယ်လို့ခတ်ဒေတာအကြီးအကဲမဆွတ်ဘာဇာနီကပြောပါရယ်စစ်သူကြော်ရီလက်ထဲကနေမိုဆူးမြို့လွတ်မြောက်ရမယ်လို့လည်းသူကပြောပါရယ်မိုဆူးမြို့ကိုစီးပြားနိုင်ငံအလက်ပုံမြို့ကျုံရတဲ့အခြေအနေမျိုးမဖြစ်ရအောင်သူတို့တပ်ဖွဲ့တွေကအကောင်ဆုံးစ조사နေတယ်လို့လည်းဘာဇာနီကပြောပါရယ်အခုစစ်စင်ရေးဟာဣရက်နိုင်ငံထဲကနေအမေရိကန်တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့ပြီး9နှစ်အကြာမှာအကြီးအကျယ်ဆုံးပြုလုပ်တဲ့စစ်စင်ရေးဖြစ်တယ်လို့ဒေသအတွင်းမှာဒီထောင်နဲ့ချီတဲ့ရဲသားပြည်သူတွေရဲ့လုံခြုံရေးထိခိုက်လာနိုင်တဲ့ဆိုတဲ့အပေါ်မှာလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။အခုထိုးစစ်ဆင်မှုတွေကြောင့်ဒုက္ခသည်စခန်းတွေထဲမှာနေရာမဆန့်တော့တဲ့အထိအရဲသားတွေအလုံးရင်းနဲ့ထွက်ပြေးလာနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေကလည်းသတိပေးနေကြပါတယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့အပေါ်စီးရီးယားသမ္မတဘရှာလ်အာဆက်ရဲ့တပ်ဖွဲ့နဲ့ရုရှားလေယာဉ်တွေရဲ့ဗုံးကြဲတိုက်ခတ်မှုတွေကိုရပ်လိုက်ပြီးလို့ရုရှားကပြောလိုက်ပါတယ်။ဂျာလာဘရီနေမှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တွေမစတင်ပြီးအခုလိုကြိုတင်ရက်ဆဲလိုက်တာပါ။ဗုံးကြဲတိုက်ခတ်မှုတွေကိုဒေသစံတော်ချိန်မနေ့စနေနေ့မှာရက်ဆဲမှာဖြစ်တယ်လို့ရုရှားကာကွယ်ဝင်ကြီးဆာဂေးရွိုက်ဂူကရုပ်မြင်သံကြားကနေဒီကနေ့ပြောလိုက်တာပါတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမြို့ကနေဒဏ်ရာရသူတွေဖျားနာနေသူတွေဒီအရက်သားတွေနဲ့မြို့ကိုဆွန့်ခွာခြင်းနဲ့တပုံတွေအလုံးထွက်ခွာနိုင်ရေးကြာသပတေးနေ့မှာပြစ်ခတ်တိုက်ခတ်မှုတွေကိုရက်ဆက်ထားမှာပါမနေ့ရှင်းနိုင်ကနေညနေ၄နာရီတွင်တိုက်ပွဲတွေရက်ထားတဲ့အခါမှာလမ်းကြောင်းနှစ်ခုကနေထွက်ခွာလာနိုင်ကြောင်းရုရှားဒုတိယဗိုလ်ချုပ်ကြီးဆာဂေးရူစ်ကွိုင်ကပြောပါတယ်ရုရှားနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေရဲ့အလက်ဖိုမျိုးပေါ်ဘုံကျဲတိုက်ခတ်မှုတွေအပေါ်ဒါဟာကြမ်းတမ်းရက်စက်တဲ့လုပ်ရည်တွေဖြစ်တယ်လို့အမေရိကန်နဲ့ဥရောပနိုင်ငံတို့ကဆက်ဆွဲထားပေမဲ့ရုရှားဘက်ကတော့ဒီကိစ္စပေါ်ငြင်းဆန်ထားပါတယ်ဒီတော့တွင်မှာပဲမနေ့ကတနင်္လာနေ့မှာတော့အလက်ဖိုဒေသမြောက်ပိုင်းကတဘုံတွေထိမ့်ချုပ်ထားတဲ့ရွာကိုဘုံကျဲတိုက်ခတ်တာကြောင့်လူ23ဦးထဲမှနေသေဆုံးသွားပါတယ်ခင်ဗျာ
အမေရိကန် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအမျိုးသမီးတွေကိုသူလှုပ်ချင်တယ်လို့လှုပ်လို့ရတယ်လို့ဆိုပြီးရုတ်တံအစီအစဉ်တင်ဆက်သူတူအုပ်ကိုကြွားဝါပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းဝေဖန်ရှုံချနေကြတာတွေကိုစနီးဖြစ်သူမလာနီယာထရမ့်ကကာကွယ်ပြောဆိုနေပါတယ်2005ခုနှစ်ကဗီဒီယိုဖိုင်ထဲမှာသူ့ရဲ့ခင်ပွန်းထရမ့်ကိုညစ်ညမ်းတဲ့စကားတွေမပြောပြောအောင်အရင်က SS Hollywood အစီအစဉ်ကိုတင်ဆက်ခဲ့သူ Bill Bush ကလှုပ်ခဲ့တာလို့ဒီတနင်္လာနေ့ညကထုတ်လွှင့်တဲ့ CNN ရုပ်သံထဲတွေ့ဆုံမေးမြန်းခန်းမှာမလာနီယာထရမ့်ကပြောသွားပါတယ်သူမရဲ့ခေဘောဟာဂုံတိတ်ကရှိတဲ့သူတယောက်ဂျင်နာသနာတက်ပြီးအမျိုးသမီးတွေကိုတလေတစားဆက်ဆံတက်သူဖြစ်တယ်လို့သူကပြောပါတယ်။2005ခုနှစ်ကဗီဒီယိုဖိုင်ထွက်လာတဲ့အထက်မှာတော့ထရမ့်ကမဖွဲမရစကလုံးတွေကိုတုံးပြီးအိမ်အောင်ရှင်အမျိုးသမီးတယောက်ကိုနန်းရှိုက်ထိတွေ့ကင်တွေ့တာတွေလုပ်ခဲ့တဲ့အကြောင်းကိုပြောဆိုထားတာပါ။ဒီဗီဒီယိုဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့ထရမ့်ကတဟာရင်းနှီးတဲ့သူတွေအချင်းချင်းကြားတီးတိုးပြောဆိုတဲ့စကားမျိုးတွေဖြစ်တယ်လို့ဆိုပြီးတော့သူပြောခဲ့တဲ့အပေါ်မှာလည်းလူသိရှင်ကြားပြန်ပြီးတော့တောင်းပန်ခဲ့ပါတယ်။အဲ့လိုတောင်းပန်တာကိုသူမကလည်းလက်ခံတယ်လို့မယ်လာနီယာထရမ့်က CNN သတင်းဌာနကိုပြောပါရယ်ဒီမိုကရက်ဖက်ရင်းတဲ့သတင်းမီဒီယာတွေကဒီဗီဒီယိုဖိုင်ကိုအသုံးချပြီးတော့သူမရဲ့ခင်ပွန်းဂုံတိတ်ခါကိုထိခိုက်အောင်လုပ်နေတယ်လို့လည်းဆိုပါရယ် သူမခင်ပွန်းပြောသလိုပဲသတင်းမီဒီယာတွေဟာမစ္စစ်ကလင်တန်ဘက်လိုက်ပြီးမယိုးမသားလုပ်ပြီးတော့ရွေးကောက်ပွဲကိုမတမအောင်လုပ်နေတယ်လို့လည်းမလနီယာထရမ့်ကပြောဆိုသွားပါတယ်ရှင်
အာဖဂန်နစ္စတန်ကစစ်ပွဲတွေကိုအဆုံးသတ်ဖို့ရည်ညင်ငင်ဆွေးနွေးပွဲတွေပြန်စတင်နိုင်ဖို့အာဖဂန်စစ်မြင့်အစိုးရအရာရှိတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကြားအခုရက်ပိုင်းတွေအတွင်းနှစ်ကြိမ်လျှို့ဝှက်တွေ့ဆုံခဲ့ပါတယ်။တာလီဘန်နိုင်ငံရေးဆိုင်ရာဆက်ဆက်ဆွေးနွေးသူတွေအခြေစိုက်ရာကတားနိုင်ငံမြို့တော်ဒိုဟာမှာတွေ့ဆုံခဲ့တာလို့ကဗူးမှရှိတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအတွင်းကအမိမဖော်လို့သူတို့က VOA ကိုအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့မပြောပါဘူး။နှစ်ဖက်တွေ့ဆုံမှုနဲ့ပတ်သက်ပြီးဒီကနေ့ထုတ်The Guardian သတင်းစာမှာသာဖော်ပြထားတာပါစက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းအာဖဂန်ထောက်လိုင်းအကြီးအကဲမိုဟာမက်မန်ဆူမ်စတန်ဇိုင်နဲ့တည်ဆုံသွားပြီဖြစ်တဲ့တာလီဘန်ခေါင်းဆောင်ဟာမူလာအိုမာရဲ့ညီကိုတော်ဆက်သူမူလာအဗ်ဒူမနန်အခွန်းတို့မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတာဖြစ်ကြောင်းသတင်းစာမှာဖော်ပြထားပါတယ်ဒီအစည်းအဝေးကိုအမေရိကန်သံတမန်တဦးတက်ရောက်ခဲ့တယ်လို့အမည်မဖော်လို့တဲ့တာလီဘန်ထိပ်တန်းအဖွဲ့ဝင်တဦးကပြောဆိုကြောင်းသတင်းစာမှာကိုးကားဖော်ပြထားပေမဲ့အမေရိကန်ဆိုရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုရမရှိပါဘူး။အာဖဂန်ဆိုရနဲ့တာလီဘန်ကြားအကြုံညီနိုင်ရေးဆွေးနွေးပွဲတွေကို2015ခုနှစ်ဇူလိုင်လအတွင်းပါကစ္စတန်မှာကျင်းပခဲ့တာမှာအမေရိကန်တရုတ်နဲ့ပါကစ္စတန်ဆိုရကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒါပေမဲ့လည်းတာလီဘန်ခေါင်းဆောင်မူလာအိုမာတည်ဆုံသွားတာနှစ်နှစ်လောက်ရှိပြီဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှတော့ဒီဆွေးနွေးပွဲအစီအစဉ်တွေရပ်ဆိုင်းသွားပါရခင်ဗျာ
ဗီယိုရီအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
ဒီအမေရိကန်နိုင်ငံကနေအင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အိန္ဒိယနိုင်ငံ New Delhi မြို့တော်ကိုတနင်္လာနေ့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြိုဆိုပါရယ်။နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ကသတင်းတောက်တွေကိုအခုလိုပြောသွားပါရယ်။
And I look forward to better relations between our two countries because every time I come back to India I realize how close we are.
ကျမတို့နိုင်ငံအကြားပို့ပြီးကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ဖို့ကျမမျှော်လင့်ပါတယ်။အိန္ဒိယနိုင်ငံကိုကျမရောက်လာတဲ့အချိန်တိုင်းမှာကျမတို့နိုင်ငံအကြားဆက်ဆံရေးဘလောက်နှီးစပ်တယ်။ကျမတို့ရဲ့ချစ်ချင်ရင်းနှီးမှုဟာအချိန်ကာလနဲ့အခြေအနေတွေရဲ့ဆန်းသတ်မှုကိုကြံ့ကြံ့ခံယက်တည်နိုင်မယ်ဆိုတဲ့အပေါ်ဘလောက်တောင်ကျမယုံကြည်တယ်ဆိုတာကိုကျမနားလည်လာလို့ပါပဲလို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။ဒေါက်တာဆန်းစုကြည်ဟာနယူးဒေလီမြို့တော်မှာအိန္ဒိယသမ္မတပရာနတ်မူခါဂျီနဲ့တွေ့ဆုံသလိုအတိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံပါတယ်။ပေါ်ထူးနေကြရင်တော့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့ဒေါက်တာဆန်းစုကြည်တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကုံသွေးရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံအကြားပြန်ပြည့်မြဲဆွေးနွေးကဏ္ဍလမ်းနဲ့တရားဆောက်လုပ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နေသလိုမိုင်ပေါင်း990ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ကိုပို့ပြီးတော့စနစ်ကြစီမံခန့်ခွဲနိုင်ဖို့လည်းမျှော်လင့်ထားကြပါတယ်။ကိုဝါမြို့မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ပြီးတဲ့နောက်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံတော်ခီးစင်အနေနဲ့ညူဒေလီမြို့တော်မှာရောက်ရှိနေတာဖြစ်ပါရဲ့ရှင်
။လျှက်စစ်ပစ္စည်းထုတ်လို့ရမှာအဓိကကြားတဲ့အပိုင်းကပါဝင်တဲ့တံပြူကိုမြန်မာနိုင်ငံဝါဒေတာကထွက်ရှိနေပြီးလွန်ခဲ့တဲ့၄နှစ်အတွင်း10ဆလောက်တိုးထုတ်လာတာကြောင့်ကမ္ဘာဈေးကွက်မှာတော့ဈေးကျဆင်းသွားပါရယ်။လွန်ခဲ့တဲ့နှစ်အတွင်းကဆိုရင်လေတရုတ်နိုင်ငံကိုတင်ပို့တဲ့တံပြူအလုံးဟာမြန်မာနိုင်ငံကဖြစ်ပြီးတော့တန်ချိန်3,300လောက်တင်ပို့ခဲ့တာပါ။ဒါပေမဲ့လည်းမကြာခင်မှာပဲတံပြူထုတ်လို့မှုကျဆင်းလာတော့မှာဖြစ်ကြောင်းဒီတံပြူ2.4 ရေးလုပ်ငန်းအရာရှိတွေကပြောပါရယ်။မိုင်းလုပ်ငန်းကျဆင်းသွားမယ်ဆိုရင်ဝါဒေတာအတွက်ဝင်ငွေညွန်နေလာမှာဖြစ်ပြီးဒေတာဖွံ့ဖြိုးရေးအတွက်ဝင်ငွေလိုအပ်တာကြောင့်ဒီအခြေအနေပေါ်ဆိုရင်လို့လဲဆိုပါရယ်ကန့်သက်နေမည့်အဖြစ်တင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့ဝါဒေတာတွင်မှာနောက်ထပ်တယံဇာတာရှာဖွေလုပ်ငန်းတွေကိုစနစ်တကျနဲ့မဆောင်ရွက်နိုင်ဘူးဆိုရင်ကမ္ဘာဈေးကွက်ထဲမှာဒီတံပြူလိုအပ်ချက်ကိုဖြည့်ဆည်းဖို့အခက်အခဲတွေရင်ဆိုင်ရနိုင်ပါတယ်ခင်ဗျာ
ထိုင်းပြည်ရင်ဘူမိဘော့အဗ်ဒူရာဒက်ချ်နယ်ယာဆန်သွားတာကြောင့်ထိနေဆက်ခံမှုကိစ္စမဆောင်ရွက်ခင်မှာဘယင်မင်းမြတ်အတွက်15ရက်ကြာဝန်ထဲချင်းအထိမ်းမဲ့တတ်မှတ်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကဒီကနေ့ပြောဆိုလိုက်ပါတယ
်ก็ขอทุกคนนะครับทั้งในประเทศและต่างประเทศอย่าได้มีความกังวลใดๆหรือสงสัยใดๆ
ထိနေဆက်ခံမဲ့ကိစ္စနဲ့ပတ်သက်လို့ဖွဲ့စည်းပုံနဲ့အညီဆောင်ရွက်မှာဖြစ်လို့ပြည်တွင်းပြည်ပကထိုင်းနိုင်ငံသူနိုင်ငံသားတွေဒီအတွက်စိုးရိမ်စရာမရှိပါဘူးလို့ဝန်ကြီးချုပ်ပရန်ယွတ်ကချန်အိုချာကဆိုရဝန်ကြီးတွေရဲ့ဒီအစည်းအဝေးတစ်ခုအပြီးမှာသတင်းတောက်တွေကိုပြောသွားတာပါဝန်ထမ်းချင်းအထိမ်းမဲ့15ရက်ကျော်လွန်ပြီးတဲ့အခါဖွဲ့စည်းပုံအပိုင်23ပါပြဋ္ဌာန်းချက်နဲ့အညီထိနှက်ဆက်ခံတဲ့ကိစ္စကိုဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ထိုင်းပြည်ရင်ဘူမိဘောဟာအောက်တိုဘာလ23ရက်နေ့ကတပ်တော် 88 နှစ်အရွယ်မှာနှက်ရွာဆန်သွားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကုန်သတင်းပတ်တုန်းကတော့ဒီဝန်ကြီးချုပ်ပရာယုတ်က ဘီယင်မင်းမြတ်ရဲ့ရုပ်ကလပ်မြေချပြီးတာနဲ့တားတော်အင်ချီဆန်မင်းသားဖာချီလာလောင်ကောင်းနှမ်းတက်ပွဲလုပ်သွားမှာဖြစ်ပြီးတော့အဲ့ဒီနောက်ဝန်နေချင်းအထိမ့်မဲ့တနစ်တာတတ်မှတ်သွားမယ်အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့အင်ချီဆန်မင်းသားအနေနဲ့တရားဝင်နှမ်းတက်ပွဲမတိုင်ခင်မှာလည်းထိနှက်ရက်ရာဆက်ခံခွင့်ရထားတာဖြစ်ပါရဲ့ရှင်။
တိုင်ဖုန်းမုန်နဲ့ရီကာကြောင့်တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်မှာဒီကနေ့မြေပြုံမှုတွေဖြစ်ပွားပြီးနိုင်ငံအလယ်ပိုင်းမှာလည်းမိုးအကြီးကျယ်ရွာသွန်းမှုကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးတော့လူပေါင်း32ဦးထက်တဦးအထိသေဆုံးပါတယ်။အခုခါမှာ BNNC ဦးတည်သွားနေတဲ့မုန်တိုင်းဟာတနာယီကို103မိုင်နှုန်းနဲ့လေတိုက်ခတ်နေပြီးတော့လေပြင်းအားတနာယီ124မိုင်နှုန်းအထိတိုက်ခတ်တယ်လို့ဆိုပါတယ်။ဒေသစံတော်ချိန်ဒီကနေ့မနက်10နာရီလောက်မှာမြေပြုံခဲ့တယ်လို့ဟိုင်နန်ပြည်နယ် Warning မြို့မိုးလေဝသဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားကြောင်းနိုင်ငံပိုင်စင်ဝါသတင်းဌာနကဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံကတချင်းဆိုတဲ့ငှက်နာမည်ပေးထားတဲ့ဆရီကာမုန်တိုင်းဟာတနင်္ဂနွေနေ့ကဖိလစ်ပိုင်မြောက်ပိုင်းမှာတိုက်ခတ်ခဲ့တာကြောင်းလူ2ဦးသေဆုံးပြီးတော့လူပေါင်း3သိန်းခွဲလောက်ပျောက်ရွှေ့နေထိုင်ခဲ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ပြူထွင်းနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ရှစ်ခိုင်ပြည်နယ်မောင်းတော်ဒေသအကြံဖက်တိုက်ခိုက်မှုသတင်းနှစ်ပတ်အတွင်းရောက်လာပြီးဖြစ်ပေမလို့အကြံဖက်တိုက်ခိုက်သူတွေရာယူသွားခဲ့တဲ့ရဲတပ်ဖွဲ့အပိုင်းလက်နက်တွေတော့ပြန်မရသေးပါဘူး။ဒီကနေ့ရခိုင်ပြည်နယ်မောင်းတော်ဒေသတလျှောက်တိုက်ခိုက်မှုသတင်းတွေမရသေးပေမလဲဒေသခံတွေကြားမှာတော့လုံခြုံရေးစိုးရိမ်စိတ်ရှိနေဆဲဖြစ်တယ်လို့မောင်းတော်မြို့ပေါ်မှာလည်းအခြေအနေပုံမှန်မဖြစ်သေးပါဘူး။ရခိုင်ပြည်နယ်နောက်ဆုံးအခြေအနေကိုမတ်သိငင်ထိုက်ကစူးစီးတင်ပြထားပါရစေ။
ဟုတ်ကဲ့ပါရှင်။နေကြားဆောင်ရဲတပ်ဖွဲ့စခန်းသုံးခုတိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာတော့ဒီကနေ့အခြေအနေတည်ငြိမ်မှုရှိနေပေမဲ့ပုံမှန်ပြန်မဖြစ်သေးပါဘူး။မောင်တော်မြို့နယ်ရဲမှူးဦးအောင်စောကမြို့ပေါ်အခြေအနေကိုအခုလိုပြောပါတယ
်။မောင်တော်မြို့ပေါ်မှာတော့ဘာမှမရှိဘူးခင်ဗျာ။အားလုံးတည်ငြိမ်ပါပဲအေးစီစီ။သူတို့အဲ့ဒီဘင်္ဂလီလူမျိုးတွေလည်းမနေ့ပိုင်းဘာခေါ်လဲဆိုတော့ဟိုဈေးဆိုင်ဖွင့်နေအယောင်ကြရကိုရတယ်တက်ဆိုင်ရမျိုးနေတွေကလည်းအနာရှိဟိုအနာပိုင်ဖွဲ့တွေကလည်းသူဖွင့်နေပြီးတော့ရောင်းချဖို့ပြောတာလေအဲအဲအဲအဲ့ဒီအတွက်သူတို့ရောင်းချတာပေါ့နော်နင်းနေဟိုဟာပေါ့မနေ့ပိုင်းတော့နင်းနေကိုမျိုးပေါ်ရှိဟာလာဘာခေါ်မလဲပြည်သူလူထုနဲ့တော့ရောင်းချမှုတွေရှိတာပေါ့ဗျာဟိုညနေပိုင်းကျတော့ဟိုကြည့်ရတယ်ကဟိုအဲ့ဒီသူတို့ဘင်္ဂလားတွေကမလာတဲ့ခါကျတော့အယောင်ဝင်ရှိတဲ့ခါကျတော့နင်းနေဟိုစိတ်ငြိမ်တာပေါ့
မောင်တော်မြို့နယ်တွင်နေကြားဆောင်ရဲတပ်စခန်း3ခုတိုက်ခိုက်ခံရမှုမှာရဲတပ်ဖွဲ့ဝင်9ဦးနှင့်နောက်ပိုင်းနေမြေရှင်းလင်းရေးမှတပ်မတော်သားတချို့လည်းကြာဆုံးခဲ့ရပြီးလက်ရှိအချိန်ထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့စုစုပေါင်း30သေဆုံးခဲ့တယ်လို့အစိုးရကတရားဝင်သတင်းထုတ်ပါတယ်။နေကြားဆောင်ရဲတပ်စခန်းတွေတိုက်ခိုက်ခံရမှုအတွင်းအကြမ်းဖက်သမားတွေရယူသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမြေရှင်းလင်းရေးကိုတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းဆောင်ရွက်သွားမယ်လို့လဲပြည်ထောင်စုပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကမနေ့တနင်္လာနေ့ကသတင်းထောက်တွေကိုပြောဆိုထားပါတယ
်လက်နဲ့ဆိုတာတနက်ကြီးပါသွားရင်ထုတ်ပဲတနက်တော့ပါတယ်ကြည်ရင်မပါဘူးဆိုရင်ထုတ်ပဲကြည်သံမဲ့ပါသွားတယ်တနက်မှပါလဲဒီကြည်သံအလကားပဲသူတို့ပါသွားတယ်ဆိုတာတချို့တနက်တော့ပါသွားမှန်တယ်သို့တော်လည်းကြည်ရင်ပါမသွားဘူးတချို့တနက်ပါသွားတယ်ကြည်သံပါမသွားဘူးအဲ့တော့သူတို့မှရောက်သွားတာတွေကအကျိုးအမြတ်ဖြစ်တာခုမှမရှိဘူး။တိုးတော့လေဒီလက်နဲ့တွေမရလို့တော့မဖြစ်ဘူး။ဘာဖြစ်လို့တို့လူမျိုးတွေကာကိုတောင်းဝင်ရှိတယ်။အဲ့ကြောင့်တရားတို့ကဒီလက်နဲ့တွေမရမချင်းတော့ short ပြင်မှာမဟုတ်ဘူး။ပြန်ပြီးရှင်းရမယ်။ရှာရမယ်
။ဒီကနေ့အင်ခါနေ့မှာတော့မောင်တော်ဒေတာရင်းလုံချုံရီတက်ဖွဲ့ရင်းနဲ့တိုက်ခိုက်သူတွေကြားထိတိုက်တွေ့တဲ့သတင်းတွေမရှိသေးပေမဲ့လို့ဒေတာကန်တွေကြားမှာတော့လုံချုံရီကိုစိုးရိမ်နေကြဆဲဖြစ်တယ်ဆိုပြီးမောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်အမတ်ဦးမောင်အောင်ကပြောပါတယ်။
လုံးကြုံရဲအဲ့ရတော့ဒီဘိုးလန်ခေါက်ကနေရကြည့်ရတယ်မှာတော့နင်းစွင့်နေရတာပေါ့နော်စွင့်နေရတာဆိုတော့ကျွန်တော်ဒီကြည့်ရတယ်အခုလုံးကတစ်မျိုးနေလုံးကြည့်ရတာတော့စွင့်ထိတ်လက်နေရတာပါပဲ
အခုအချိန်ထိအကြမ်းဖက်တိုက်ခတ်မှုနဲ့ပတ်သက်ဆွနွယ်ပြီးဖမ်းဆီးထားသူ30နီးပါးရှိပြီးအများစုကတော့မောင်တော်မှာထိမ့်သိမ်းထားပါတယ်ဖမ်းဆီးထားသူတွေကိုတရားဥပဒေနဲ့အညီစစ်ဆေးမေးမြန်းနေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးနေကြားဆောင်ရဲတပ်ဖွဲ့အကြီးအကဲရဲမှူးချုပ်မောင်မောင်ခင်နေရာမှာရဲမှူးချုပ်သူရဆန်းလွင်ကိုလည်းအစာထိုးခန့်အပ်လိုက်ပါတယ်ရှင်
ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုမှတင်ပြထိုက်ကစူးစီးတင်ပြသွားတော့ပါခုတော့နေဆက်ကနေမွန်ပြည်နယ်ထဲကိုတရားမဝင်ဝင်ရောက်လာသူတွေဖမ်းမိတဲ့တဲ့တင်ပြပါအောင်မယ်ရှိခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးခီးသွွာလာရေးမှစစ်ဆေးမှုတွေရှိနေတယ်လို့မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတရားမဝင်ခိုးဝင်လာတဲ့သူ38ဦးကိုတပ်ဆိုင်ရာရဲတပ်ဖွဲ့တွေကနေဖမ်းဆီးအရေးယူခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမွန်ပြည်နယ်တွင်းကိုတရားမဝင်ဝင်ရောက်လာခဲ့တဲ့ရခိုင်ပြည်နယ်ဘက်ကလို့ယူဆရတဲ့မွဆလင်12ဦးကိုမွန်ပြည်နယ်ရဲတပ်ဖွဲ့ကနေဖမ်းဆီးရရှိခဲ့ပြီးလူဝင်မှုကြီးကြပ်ရေးအဥပဒေနဲ့အမှုဖွဲ့ရေးယူထားတယ်လို့မော်လမြိုင်ရဲတပ်ဖွဲ့မှူးရုံးကရဲမှူးအောင်မြင့်ကပြောပါတယ
်သူတို့ဝင်လာတဲ့ပုံစံကတော့သူရခိုင်ကနေပြီးတော့၆တော့၅ရောက်တစ်ဖွဲ့ပါတယ်နောက်ပြီးတော့ရောက်ဦးက၅ရောက်တစ်ဖွဲ့ပါတယ်မင်းမင်း၅ရောက်တစ်ဖွဲ့ပါတယ်အဲဒီ၃ဖွဲ့ကသူတို့လမ်းကြောင်းတွေကနေပြီးတော့မှအချို့ကပုံလမ်းကြောင်းနဲ့ထွက်လာတယ်တချို့ကရေလမ်းကြောင်းတွေက၂ဖွဲ့ကထွက်လာတယ်ရငုံသူတို့စုရောက်ကြတယ်ငွားနေပြီမှာမော်လမြိုင်ကိုတခါသူတို့ကားနဲ့ခေါ်လာခဲ့တယ်ကြာ flight truck ကားနဲ့ပေါ့သူတို့ခေါ်လာခဲ့တယ်ပေါ့မလေးကြီးသူတို့ပို့ပေးပဲဆိုတဲ့တရင်းလို့လောက်တာသူတို့ကြည့်ရတယ်သူတို့လောက်ကအဲဥပဒေနဲ့လက်တော်မှရည်ကိုစီစဉ်ထားတယ်ဗျာ
တရားမဝင်ဝင်ရောက်လာသူ12ဦးကိုအောက်တိုဘာလ16ရက်နေ့ကမော်လမြိုင်အဝေးပြေးရင်မှာဖမ်းဆီးရမိတာဖြစ်ပါတယ်အဖမ်းဆီးခံရသူ12ဦးဟာမြန်မာစကားပြောဆိုတတ်တာမရှိသလိုသူတို့ရဲ့မူရင်းစာတိကိုစစ်စစ်နေစေလို့ရဲမှုအောင်မြင့်ကဆက်ပြောပါတယ်
သူတို့လည်းဘာသာပြန်နဲ့လေ့ရတာပေါ့နော်ဗမာစကားမပေါက်တာတော်တော်များတယ်ဗျတချို့ကလေတီးကြည့်နေတယ်ဗျသူတို့ကြည့်ရလေတက်ဆင်တာကိုကြောက်တော်တို့ငင်းပြားတို့ရောက်ဦးတို့လေအဲလက်မြစီစစ်တီးကြည့်နေတယ်ဗ
ျအလားတူကရင်ပြည်နယ်မြောက်ဒီမြို့နယ်တွင်မှာထိုင်းနိုင်ငံကနေတစင်တရားမဝင်ခိုးဝင်လာတဲ့ပင်ကလေး26ဦးကိုအောက်တိုဘာလ23ရက်နဲ့14ရက်နေ့တွင်မှာဖမ်းဆီးရရှိခဲ့တယ်လို့မြောက်ဒီမြို့မှရဲစခန်းတာဝန်ရှိသူတို့ကအခုလိုအတည်ပြုပြောဆိုပါတယ်
73ရက်နေ့တုန်းကထွန်းလင်းခေါ်လက်တီမနာက20ရောက်အဲ20ရောက်ကိုကျွန်တော်တို့လောက်က73တင်းနဲ့ယူထားကြ74ရက်နေ့ကမနိုချက်ကူမပါ6ရောက်ခုလိုလဲလောက်က73တင်းနဲ့ဒီလိုကခိုင်းနိုင်ငံဘက်ကနေရောတရားမဝင်ပြန်လည်းဝင်ရောက်တာဗျ
လက်ရှိတရားမဝင်ခိုးဝင်လာတဲ့ဖမ်းဆီးခံရသူတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်73တဲ့အရာအရေးယူထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်သက်တပတ်တုန်းကရခိုင်ပြည်နယ်တွင်းမှာစူပူအချမ်းဖတ်မှုတွေဖြစ်ပွားခဲ့တယ်လို့တမတော်ကနေနယ်မြေစုမှုရေးနဲ့လုံခြုံရေးယူနေရတဲ့အခြေအနေမှာရှိနေပါတယ်။ရခိုင်ပြည်နယ်ရေကင်းဖြစ်လာပြီးနောက်ပိုင်းခရီးသွားလာရေးတွေမှာစစ်ဆေးမှုတွေရှိလာခဲ့တယ်လို့အထူးသဖြင့်မူဆလင်တွေခရီးသွားလာမှုအပေါ်မှာစစ်ဆေးမှုတွေများလာတယ်လို့ခရီးတဲ့သူကပြောပါတယ်
။ရှင်ဆက်တာကကျွန်တော်တို့မင်းညားဒီမော်လမြိုင်နေဆိုင်ကောင်းလာတာလေနှစ်ခါတော့ကားပေါ်မှာတက်ရှိတယ်သူတို့ရှိတဲ့နေရာကဒီမြို့အထွတ်တိုးခိတ်တွေမှာပေါ့လေတိုးခိတ်ကျော်ပြီးရတဲ့ရဲကားချတာလေရဲကားချတာပြီးတော့ရဲကားဒီစပယာတွေရှိရနေတော့မှတ်ပုံနေကြရပေါ့အဲ့ဒါတောင်းကြည့်တယ်တောင်းကြည့်ပြီးတော့ကားပေါ်တက်လာပြီးတော့အထူးသဖြင့်ကလားတွေလည်းမေးသလားတချို့ကထောက်ခံတာနဲ့သွားတယ်လေတချို့ကဒီမှတ်ပုံတွေတောင်းောက်ချိုးနဲ့သွားတယ်သူတို့ကမေးတာကလားတွေပဲမေးတာများတယ်ဆန်တဲ့လူတွေကမမေးပါဘူးဒီရဲကားဘက်ကပြောကားပဲထင်တယ်လေ
အော်တိုဘာလာ9ရက်နေ့ကရခိုင်ပြည်နယ်မောင်သောမြို့နယ်ကနေကြာဆောက်ရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်တိုက်ခတ်ခံရပြီးတမတော်အနေနဲ့နေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကလည်းနေရကလည်းတင်းရှောင်လာနေမှုတွေရှိနေပါတယ်အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုတွေနဲ့ပတ်သက်ပြီးလူခုရေးလှုပ်ရှားသူတွေကစိုးရိမ်မခင်သဘောထားတွေပြောဆိုနေချိန်မှာတရားဥပဒေနဲ့ညီမျှမျှသာသာဆောင်ရွက်သွားမယ်လို့မနေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရားကျင်းပခဲ့ရမှာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်အခုလိုအကြမ်းဖက်တိုက်ခိုက်ခံရပြီးဒေသတွင်းလုံခြုံရေးရခီးသွွာလာရေးမှာစစ်ဆေးမှုတွေတင်းကျလာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့သွားတာပါ။ခုတော့စကိုင်းတိုင်းအတွင်းဖမ်းဆီးခံအလုသမားတွေရုံးထုတ်တဲ့တဲ့ရင်တင်ပြပါမယ်ရှင်။စကိုင်းတိုင်းသစ်အချောထဲဆက်ယုံကအလုဖြုတ်လိုက်တဲ့အတွက်ဧပြီလမှာဆန္ဒပြကြတဲ့အလုသမားတွေနဲ့သူတို့ကိုဝန်ရံကြတဲ့ပြည်သူနဲ့ကျောင်းသားတွေအပါအဝင်ဖမ်းဆီးထိန်းသိမ်းထားခဲ့တဲ့လူ15ဦးကိုအောက်တိုဘာလ18ရက်နေ့ကတပ်ကုန်းမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။သူတို့ကိုဆွဲဆိုထားတဲ့ပုံမှန်တချို့ကိုပယ်ဖြတ်ပေးခဲ့တယ်လို့အမျိုးသမီး3ဦးကိုတော့ကိုပိုင်အာမခံနဲ့ပြန်လို့ပေးခဲ့ပါတယ်။အကြောင်းစုံကိုတော့ MyAA မှာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းသစ်အချောထဲဆက်ယုံမှာအလုလုနေတဲ့အလုသမားတွေအနေနဲ့အလုရှင်ကသူတို့ကိုအလုထုတ်ပြလိုက်တဲ့အတွက်နှစ်လကျော်ကြာတဲ့အထိစက်ရုံရှိမှအလုလုခေပြန်ရရေးအတွက်တောင်းဆိုခဲ့ပြီးတဲ့နောက်အလုရှင်နဲ့အလုသမားဝန်ကြီးဌာနကဖြည့်ရှင်းပေးနိုင်တာမရှိဘူးဆိုကအေဘီလ29ရက်နေ့ကစပြီးနေပြည်တော်ကိုချီတက်ခဲ့တာပါဒီနောက်မှာတော့နေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးသူတို့ကိုရုံးထုတ်စစ်ဆေးနေတာဟာ9လကျော်ကြာခဲ့ပြီဖြစ်ပါတယ်အောက်တိုဘာလ18ရက်နေ့တုန်းကတော့သူတို့ကိုဆွဲဆိုထားတဲ့ပုံမှန်တချို့ကိုပယ်ဖျက်ပေးခဲ့ပြီးတဲ့နောက်အမျိုးသမီး3ဦးဟာကိုပိုင်ခံဝင်နဲ့ပြန်လွတ်လာတာဖြစ်တယ်ဆိုပြီးအလုသမားတွေရဲ့ရှေ့နေဦးအောင်သူရင်ထွန်းကပြောပါတယ်
။ကျောင်းသားသမဂ္ဂကမယ်ယူစင်စားအောင်ပါမယ်။လွတ်လပ်တော့အလုသမားသမဂ္ဂအဖွဲ့အစည်းကဆိုရင်အမျိုးသမီးအလုသမား2ယောက်ပါ။အလုံးအမျိုးသမီး3ယောက်လွတ်လာပါတယ်ဗျ။ ဟုတ်တယ်လားအကြောင်းရင်းကအစွဲခံရတာအလုံး15ရောက်အစွဲခံထားတယ်လေအဲ့အစွဲခံရတဲ့15ရောက်ထဲကနေပြီးတော့3ရောက်ကိုလွတ်လိုက်တာပါ3ရောက်ကိုလွတ်လိုက်တာကအလုံးကိုဆွဲထားတာ40 ငါငါခေါ်ဝင်နိုင်ငံတော်အချင်းချင်းပြည့်စုံမှုဆိုတဲ့ဥရေပုံမှန်၄မျိုးနဲ့ဆွဲထားတာပါအမျိုးသမီး၃ရောက်ကိုတော့40ခွန်ရုံးရင်းဆန်ကဖြစ်မှုဆိုတဲ့ပုံမှန်ဖြုတ်လိုက်ပါတယ်နောက်တစ်ခုကငါငါခေါ်ဝင်နိုင်ငံတော်အချင်းချင်းပြည့်စုံမှုဆိုတဲ့ပုံမှန်ဖြုတ်လိုက်ပါတယ်ဒါကြောင့်မလို့အဲ့ဒီပုံမှန်နှစ်ခုကအာမဂန်ပေးလို့ရတဲ့ပုံမှန်တွေတက်တက်ကြောင့်မလို့ကိုပိုင်ခံဝင်နဲ
ယ်ဆိုပါတယ
်ကျန်တဲ့အမျိုးသားတွေကို143 145 905ဆိုတဲ့ပုံမှန်၃ခုနဲ့ဆွဲချက်တင်လိုက်ပါတယ်14ခုဆိုတဲ့ရုံးရင်းဆိုင်ငါပြည့်မှုဆိုတဲ့ပုံမှန်တော့ပြုတ်သွားပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျအခုဒါမဲ့တနင်္လာနေ့ပေါ့အခုလာမယ့်တနင်္လာနေ့မှာအပိလအမိန်ချမှတ်ပါမယ်ခင်ဗ
ျလူသမားတွေဟာလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကစပြီးနေပြည်တော်ကိုခြိတက်ခဲ့တာပါအထက်ကြာခြိတက်ခဲ့ပြီးမှတော့နေပြည်တော်မှာအလို့သမားခေါင်းဆောင်တွေကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါညှိနှိုင်းမှုကာလ9ရက်တာကာလအတွင်းတပိတ်ကိုယာယီရပ်နားထားပြီးလူသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်ဒီနောက်ပြည်လည်မှုတွေမရတဲ့အတွက်ဆက်လက်ချီတက်ဆန္ဒပြရာကနေသူတို့ကိုနေပြည်တော်ဝင်တက်ကုန်းမြို့မှာအင်အားသုံးဖမ်းဆီးလိုက်ပြီးတရားစွဲဆိုခဲ့တာပါအခုဆိုရင်ထိမ့်သိမ်းခံရတာဟာ9လကျော်ကြာပြီဖြစ်ပါတယ်မြန်မာပြည်မှာတော့အစိုးရသက်တက်လာပေမဲ့အလို့သမားရဲ့ policy တွေကိုတိတိကျကျလုံဆောင်နိုင်မှုတွေအားနည်းနေစေဖြစ်တာကြောင့်အရင်အစိုးရလက်ထက်ကလိုပဲအလို့သမားပြဿနာတွေကတော့ရှိနေသေးပဲဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကတော့ဝေဖန်ထောက်ပြနေစေဖြစ်ပါတယ်ရှင
်ရောရှိမယ်ခင်ဗျSCE တနင်္ဂနွေအပြစ်ခတ်ရစေးရီတနှစ်မြောက်ခန္ဓာကျင်းပရာမှာလက်ရှိအစိုးရရဲ့ညီညာရေးလမ်းပြမြေပုံတရက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်။နိုင်ငံရေးမှုပေါင်းပြင်ဆင်ပြီးတဲ့နောက်ကျင်းပတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ့ဒီဖွဲ့စည်းပုံနဲ့ညီရွေးကောက်ပွဲကျင်းပရည်နဲ့နောက်ဆုံးစစ် Democratic Federal ပြည်အောင်စုတိဆောက်ရေးဖြစ်ပါတယ်။ဒီလမ်းပြမြေပုံအစစ်စစ်ဟာဘလောက်ထိလက်တွေ့ကျပါသလဲ။အဲ့ဒီအတွက်ဘာတွေအခက်အခဲတွေရှိနိုင်မလဲ။လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလို့သူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ။
ဒီကနေ့ည9:00တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာတည်င်းဘက်ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာသမ္မတလောင်းနှစ်ဦးဖြစ်တဲ့ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့တတိယမြောက်နဲ့နောက်ဆုံးဖြစ်တဲ့အခြေတင်စကားစစ်ထုတ်ပွဲကို Nevada ပြည်နယ် Las Vegas မြို့မှာမနက်ဖြန်ဗိုလ်ထုံးထဲမှာကျင်းပမှာပါ။လူမှုအမြင်စစ်တမ်းကောက်ယူကြည်ဓာတွေမှာတော့ Trump က Clinton နောက်မှာရှိနေပြီးရွေးကောက်ပွဲမကျင်းပမီသုံးပတ်သာကျန်တော့တဲ့အချိန်မှာဒီအခြေအနေကိုပြောင်းပြစ်ဖို့ဒီဗိုလ်ထုနဲ့စကားစစ်ထုတ်ပွဲက Mr. Trump အတွက်နောက်ဆုံးစ조사နိုင်သေးတဲ့အခွင့်အရေးလည်းဖြစ်ပါတယ်။ VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းလွှာကိုမှအေးတနာကျော်ကပြောပြထားပါရရှင
်။အခုရပိုင်းနေအတွင်းပြုလုပ်တဲ့လူမှုအမြင်စစ်တမ်းကောက်ယူချက်တွေမှာ Hillary Clinton နောက်မှာ600ခန့်လုံးလောက်ထောက်ခံမှုရောင်းနေနေတဲ့ Donald Trump အတွက်ဒီနောက်ဆုံးစကားစစ်ထိုးပွဲကတိတ်ကိုအရေးကြီးတာပါ Mrs. Clinton ရဲ့နိုင်ငံရေးရန်ရာနဲ့ဗလိုက်မှုရှိတဲ့သတင်းမီဒီယာနဲ့သူတို့ရင်ဆိုင်တိုက်ပွဲဖြစ်နေရတာပါဆိုပြီးတော့ Mr. Trump ကသူ့ကိုထောက်ခံသူတွေကိုသတိပေးထားပါတယ
် This is a rigged system folks but we're not going to let it happen
ဒီညခင်ဗျားတို့ကိုပြောမယ်သူတို့ရဲ့စနစ်ကြီးကကလင်ကကြစ်လုပ်ထားတဲ့စနစ်ကြီးပါကျွန်တော်တို့ဒါကိုအဖြစ်ခံလို့မရပါဘူ
းဒါပေမဲ့ဒီလို Trump နဲ့ပြောဆိုချက်ကို Republican တချို့ကတော့လက်မခံပါဘူးပြီးတော့အရင်က Mr. Trump ကအမျိုးသမီးတွေပေါ်မှာမတော်တရားချင်းကပ်မှုတွေရှိတယ်လို့အမျိုးသမီးအတော်များများဆွဆွဲလာတာကိုအခုလိုသူကပြန်ပြီးတော့ညင်သွားခဲ့ပါတယ
် These are lies being pushed by the media and the Clinton campaign to try and keep their grip on our country
ဒါရီကဒီနိုင်ငံကိုချုပ်ကိုင်ဖို့အတွက်မီဒီယာတွေနဲ့ Clinton မဲဆွယ်ရေးကစွပီးတဲ့အလိမ်ညာတွေပါတခုမှမမှန်ပါဘူးအားလုံးကရာနှုန်းပြည့်လှုပ်ကြံဆက်ခင်းထားကြတာပါ
Mrs. Clinton ကတော့အခုရက်ပိုင်းတွေအတွင်းမှာစကားစစ်ထိုးပွဲအတွက်အထူးအာရုံစိုက်ပြင်ဆင်နေတာပါ သူ့ရဲ့အီးမေးလ်တွေပေါက်ကြားတယ်ဆိုပြီးတော့ငင်းပွားစရာတွေဖြစ်နေတဲ့ကြားကသူ့ရဲ့မဲဆွေရေးလုပ်ငန်းတွေကိုသူ့တိုင်းပြည်အတွက်လုပ်မယ်လို့ပြောထားတဲ့ကိစ္စရပ်တွေအပေါ်မှာပဲဆက်ပြီးတော့အာရုံစိုက်နှိုင်းဖို့ကြိုးစားနေပါတယ်
။ Number 1 we've got to get the economy working for everyone not just those at the top and we can do this.
Number 2ကတော့လူတိုင်းအတွက်အကျိုးရှိစေမယ့်စီးပွားရေးအနေအထားရအောင်လုပ်ဖို့ပါ။ထိတ်ဆုံးကလူချမ်းသာတွေအတွက်ပဲမဟုတ်ပါဘူး။အဲ့လိုဖြစ်အောင်လည်းကျမတို့စွမ်းဆောင်နိုင်ကြမှာပါ
။ Mrs. Clinton မဲဆွဲလှုပ်ရှားမှုတွေအတွက်လက်ရှိသမ္မတဘရက်အိုဘားမားနဲ့သမ္မတကတော့ Michelle Obama တို့ကဝိုင်းကူနေကြပါသေး။တလောကထွက်လာတဲ့ဗီဒီယိုထဲမှာ Mr. Trump ကအမျိုးသမီးတွေပေါ်မှာစော်ကားပြောဆိုတာနဲ့ပတ်သက်လို့သမ္မတကတော့ Michelle Obama က
This was a powerful individual speaking freely and openly about sexually predatory behavior.
ဒါဩဇာအရှိန်ဝါကြီးမားသူတယောက်ကတကယ့်ကိုတနာယူတူးလိုမျိုးစိတ်ထဲမှာရှိတဲ့အတိုင်းပြောနေခဲ့တာပ
ါမစ္စတာထရမ့်ကအမျိုးသမီးတွေကြောင့်ညဉ့်ညဉ့်ညဉ့်ညံပြောထားတဲ့ဗီဒီယိုထွက်လာသလိုအမျိုးသမီးတော်တော်များများကလည်းသူ့ရဲ့မတော်တရားချင်းကပ်မှုဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာသူ့ကိုထောက်ခံသူအရေးအတွက်ကြားသွားတာဖြစ်တယ်လို့နိုင်ငံရေးအကဲခတ် Tom Different ကသုံးသပ်ပါတ
ယ် This is not the behavior that's going to endear him to college educated white womenThat's who he needs.
အဲ့ဒီလိုမျိုးတွေဖြစ်သွားတော့သူ့ကိုပညာတတ်အဖြူအမျိုးသမီးတွေကကြိုက်ကြတော့မှာမဟုတ်ပါဘူး။သူကလည်းသူတို့စီကထောက်ခံမှုရမှာဖြစ်မှာပါ
။မနေ့ပြန်ကျင်းပမယ့်နောက်ဆုံးပိတ်စကားစစ်ထုတ်ပွဲကို Trump နဲ့ Clinton မတူတဲ့ချင်းကပ်နည်းတွေတုံးကြလိမ့်မယ်လို့ Republican မဟာဗျူဟာအကြံပေး John F. Hillary ကပြောပါတယ
်။ I think Hillary is going to play it safe because I think she believes she has the lead. I think Trump is going to go for broke.
Hillary ကတော့သူ့ရှေ့မှာရှိနေတယ်ဆိုပြီးတော့သူ့ကိုသူဒုက္ခရောက်မဲ့ကိစ္စမျိုးတွေပြောမှာမဟုတ်ပါဘူး Trump ကတော့အလောင်းစားလုပ်ပါလိမ့်မယ် Hillary ကိုအမိလိုက်ဖို့လုပ်ပါလိမ့်မယ်သူ Hillary ကိုတိုက်ခိုက်ပြောဆိုတာတွေလုပ်မှာပ
ါမဲဆွယ်စည်းရုံးမှုတွေအတွက်နောက်ဆုံးသတင်းပတ်တွေထဲရောက်လာတဲ့အခုလိုအချိန်မျိုးမှာသမရလောင်းနှစ်ဦးဟာရွေးကောက်ပွဲအတွက်အနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်မယ်နှစ်ဦးလုံးကိုထောက်ခံမှုတိတ်မကွာတဲ့ပြည်내တချို့ကိုအထူးအာရုံစိုက်ကြလိမ့်မှာဖြစ်ပါတယ်ရှင်
မေးသနာကြောတင်ပြသွားရပါရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာစီစဉ်တွေကိုညနေပိုင်းရေဒီယိုစီစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင် VOA ရဲ့စီစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
အီရန်နိုင်ငံမိုဆူမြို့ကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လဲတည်ရင်ဖို့အီရတ်တပ်ဖွဲ့တွေနဲ့ကတ်လက်နက်ကင်တပ်ဖွဲ့တွေထိုးစစ်ဆင်နေကြတာနဲ့အမျှမိုဆူမြို့အပြင်ဘက်ကကြေးရွာတချို့ကိုပြန်လဲတည်ယူထားနိုင်ပြီလို့ပြောပါရယ်ပထမနေ့မှာကတဲ့ကိုပဲဒီမြို့ရဲ့နယ်နိမိတ်စတူရန်ကီလိုမီတာ200လောက်ကိုတည်ယူနိုင်ခဲ့တယ်လို့ကတ်ဒေသအကြီးအကဲမဆွတ်ဘာဇာနီကပြောပါရယ်အမေရိကန်ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းအကူအပြင်ဆူနီမျိုးနွယ်စုတပ်ဖွဲ့တွေရောရှီယာပြည်သူစစ်တပ်ဖွဲ့တွေပါပါဝင်ပြီးဒီကနေ့ဒုတိယမြောင်းတွေဆက်လက်ထိုးစစ်ဆင်နေကြတာပါရှင်စီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့အပေါ်စီးရီးယားသမ္မတဘက်ရှာရ်အာဆက်တပ်ဖွဲ့တွေနဲ့ရုရှားလေယာဉ်တွေရဲ့ဗုံးကျတိုက်ခိုက်မှုတွေကိုရက်စက်လိုက်ပြီးလို့ရုရှားကပြောပါတယ်။ကြာသပတေးနေ့မှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တွေမတိုင်ခင်မှာအခုလိုကြိုတင်ရက်စက်လိုက်တာပါ။ဗုံးကျတိုက်ခိုက်မှုတွေကိုဒေသစံတော်ချိန်မနေ့စနေနေ့မှာရက်စက်မှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုဂူကရုပ်မြင်သံကြားကနေဒီကနေ့ပြောဆိုလိုက်တာပါရှင်။အိန္ဒိယနိုင်ငံ New Delhi မြို့တော်ကိုဒီနေ့လာနေတော့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်ကိုဒီကနေ့မှာတော့ဒီအိန္ဒိယဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြိုဆိုပါရစေ။နှစ်နိုင်ငံအကြားပုံမှုကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့မျှော်လင့်တဲ့အကြောင်းတောင်ဆန်းစုကြည်ကသတင်းတောက်တွေကိုပြောသွားပါရစေ။တောင်ဆန်းစုကြည်ဟာ New Delhi မြို့တော်မှာအိန္ဒိယသမ္မတပရာနက်မူကာဂျီနဲ့တွေ့ဆုံသလိုအတိုက်ခံ Congress Party ကောင်ဆောင်ဆိုနီယာဂန်ဒီနဲ့လည်းတွေ့ဆုံပါရစေ။မနေ့ပြန်ပုံထူးနေ့ကျရင်တော့ဝန်ကြီးချုပ် Mr. မိုဒီနဲ့တီးခြားတွေ့ဆုံမှာဖြစ်ပါရစေ။ထိုင်းပြည်ရဲ့ဘူမိပေါ်အဗ္ဒူရာဒက်နဲ့ရာဆန်သွားတာကြောင့်ထိနှက်ဆက်ခံမှုကိစ္စမဆောင်ရွက်ခင်မှာဘယင်မင်းမြတ်အတွက်15ရက်ကြာဝန်နေချင်းအထိမ်းမဲ့သတ်မှတ်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာကဒီကနေ့ပြောဆိုပါရယ်ထိနှက်ဆက်ခံမဲ့ကိစ္စနဲ့ပတ်သက်လို့ပစည်းပုံနဲ့အညီဆောင်ရွက်မှာဖြစ်လို့ပြည်တွင်းပြည်ပကထိုင်းနိုင်ငံသူနိုင်ငံသားတွေဒီအတွက်စိုးရိမ်စရာမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောပါရယ်ရှင
်တရင်အချင်းချုပ်ကမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မှုကရှာဖောင်ပြပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါရယ် VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190ရုပ်ကနေတဲ့ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလာပါစေရှင်။
This program has come to you from the Voice of America, Washington.